တော်ရရှင်များရှင်သမရဦးသိန်းစင်ဟာဆိုရင်ဒီကနေ့လွှတ်တော်မှာသူ့ရဲ့သမရသက်တမ်း၃နှစ်ပြည့်အထိမ်းအမှတ်မိန့်ခွန်းတစ်ခုကိုပြောခဲ့ပါတယ်။အခြေခံဥပဒေပြင်ဆင်ရေးစစ်တပ်ပြုပြင်ပြောင်းလဲရေးအပါအဝင်၃နှစ်တာသမရကာလအတွင်းသူ့ရဲ့လှုပ်ဆောင်ခဲ့မှုတွေနဲ့ပတ်သက်ပြီးတော့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့တာပါ။အပြည့်အစုံကိုတော့နေပြည်တော်မှာကိုယ်တိုင်သွားရောက်သတင်းရယူခဲ့တဲ့ကိုသားညွန့်ဦးကပြောပြပေးမှာပါရှင်။
မြန်မာနိုင်ငံဟာအာဏာရှင်စနစ်အုပ်ချုပ်တဲ့နိုင်ငံကနေပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်တဲ့နိုင်ငံပုံစံမျိုးနိုင်ငံရေးအခြေမှုတစ်ကိုမြင်နေရပြီဆိုပြီးတော့မြန်မာသမ္မတဦးသိန်းစင်ကပြောဆိုသွားပါတယ်။ဒါပြင်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံရေးအစိုးရအားလုံးအနေနဲ့တိမ်မွေ့မြင်သာစွာနဲ့ဆောင်ရွက်သွားကြဖို့ဆိုပြီးတော့လည်းသမ္မတဦးသိန်းစင်ကတိုက်တွန်းသွားပါတယ်။အစိုးရဖွဲ့စည်းခဲ့တာ၃နှစ်ပြည့်အထိမ်းအမှတ်အနေနဲ့ဒီ၃နှစ်တာကာလအတွင်းအစိုးရကနေပြီးတော့နိုင်ငံရေးစီးပွားရေးလူမှုရေးပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးတော့လွှတ်တော်ကိုဒီကနေ့မှဒီသမ္မတဦးသိန်းစင်ကနေပြီးတော့လွှတ်တော်မှတ်တွေကိုပြောဆိုသွားတာဖြစ်ပါတယ်
။နိုင်ငံတော်သမ္မတကြီးကြွရောက်လာပါပြီခင်ဗျာ
။ဒီကနေ့ဒီအချိန်မှာနိုင်ငံနဲ့ပြည်သူအားလုံးဂုံယူဝဲမြောက်ဖွယ်ရကောင်းတဲ့အချိန်နေသစ်တရကိုကျွန်တော်တို့အားလုံးဝိုင်းဝန်းဖန်တီးနိုင်ခဲ့ရပြီ။အမြင်မတူမှုတွေမြန်မာလူပေါင်းအဖွဲ့အစည်းမှကြီးမားတဲ့မတူကွဲပြားမှုတွေကိုနိုင်ငံရေးကျင့်စဉ်ဟောင်းတွေကိုအရင်တည်ပြီးတော့ငြိမ်းချမ်းစွာဆွေးနွေးညှိနှိုင်းပုံဖော်တဲ့နိုင်ငံရေးရင်ကျိမှုတည်တရားကိုကျွန်တော်တို့စတင်နိုင်ခဲ့ပြီဖြစ်ပါတယ
်။မြန်မာနိုင်ငံရဲ့အတွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာနောက်ကျောင်းပြန်လှည့်သွားမလားဆိုပြီးတော့စောင့်ကြည့်တာတွေခံခဲ့ရတယ်လို့ပဲပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နေစဉ်အတွင်းမှာမမျှော်လင့်တဲ့စင်ခေါ်မှုတွေကိုလည်းရင်ဆိုင်ခဲ့ရတယ်ဆိုပြီးတော့သမရဦးသိန်းစင်ကပြောသွားပါတယ်။ဒါပေမဲ့လည်းဒီပြည်ပြင်ပြောင်းလဲလမ်းကြောင်းဟာဒီ၃နှစ်တာကာလအတွင်းမှာလွဲချော်သွားခဲ့တာမရှိဘဲနဲ့မြန်မာနိုင်ငံဟာဂုံယူဝင်ကြွားပွဲပြောင်းလဲမှုအခြေအနေကိုရောက်ခဲ့တယ်ဆိုပြီးတော့ပြောပါရယ်။နောက်လက်ရှိမြန်မာနိုင်ငံကြီးမှာလှုပ်ခတ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့တော့နိုင်ငံရေးအကြက်တဲပုံစံဖြစ်မလာအောင်လို့အမျှော်မြင်ကြီးကြီးနဲ့ဆောင်ရွက်သွားကြဖို့ဆိုပြီးတော့တိုက်တွန်းသွားပါရယ်
။ဒီလိုပြင်ဆင်ဖို့ဆောင်ရွက်ကြတဲ့နေရာမှာပါဝင်သူများရဲ့အမျှော်မြင်ကြီးမားမှုအတွေ့အကြုံအသိပညာကျော်ဝမှုနဲ့စိရင်းစေတနာမှန်ကန်မှုတွေကိုအသုံးပြုကတိမ်မွေ့ညင်သာစွာနဲ့ဆောင်ရွက်သွားကြဖို့တိုက်တွန်းလိုပါတယ်
။ဖွဲ့စည်းပုံနဲ့တစ်ဆက်တည်းတမတော်ရဲ့အခန်းကဏ္ဍကိုပြောဆိုရမှာတော့ဒီမိုကရေစီရင့်ကျက်မှုအပေါ်မှာအခြေခံပြီးတော့နိုင်ငံရေးမှာစစ်တပ်ပါဝင်မှုကိုလျှော့ချသွားမှာဖြစ်တယ်ဆိုပြီးတော့ပြောဆိုသွားပါတယ်
။ဒီမိုကရေစီအသွင်ကူးပြောင်းရေးမှာတမတော်ရဲ့အခန်းကဏ္ဍရှိနေရဥပမာဖြစ်ပါတယ်။နိုင်ငံရေးပြည်ထောင်တော်တွေကနိုင်ငံရေးနည်းနဲ့ညှိနှိုင်းအဖြေရှာတဲ့သဘောဝိုင်းနေမှာလဲတမတော်ကဆက်လက်ပါဝင်နေဖို့လိုအပ်ဆဲပဲဖြစ်ပါတယ်တမတော်ရဲ့အခမ်းကဏ္ဍကိုတဖြည်းဖြည်းချင်းလျှော့ချဖို့ပြည်တွင်းငြိမ်းချမ်းရေးတိုးတက်ရရှိလာမှုနဲ့ချိန်ဆဆောင်ရွက်သွားမှုကိုလည်းဒီမိုကရေစီရည်တံမှုနဲ့အတူဆောင်ရွက်ကြမှာဖြစ်ပါတယ
်မေကွန်းထဲမှာတော့ဒီနိုင်ငံရေးကိစ္စအပြင်စီးပွားရေးကိစ္စရပ်တွေကိုလည်းအချိန်တော်ကြီးပေးပြီးတော့ပြောခဲ့ပါတယ်သုံးထစ်တာဆူရတန်းအတွက်မှာစီးပွားရေးပြုပြင်ပြောင်းလဲမှုတွေကြောင့်ယင်းနှိမ့်နှံမှုတွေတိုးတက်လာတာနောက်ဗဟုပန်စနစ်အပြောင်းလဲကိုလုံနိုင်ခဲ့တာဈေးကွက်ထဲမှာပုဂ္ဂလိကအခန်းကဏ္ဍမြင့်တက်လာတာတွေကိုပြောဆိုသွားပါတယ်။ဒါ့အပြင်ငြိမ်းချမ်းရေးဆောင်ရွက်မှုအမျိုးသားပညာရေးနဲ့ကျမ်းစာဆိုင်ရာအစိုးရဘက်ကနေပြီးတော့ဆောင်ရွက်ခဲ့တာတွေကိုလည်းပြောဆိုသွားပါတယ်။သမ္မတဦးသိန်းစင်ရဲ့ဒီပြည်တော်စုလွှတ်တော်မှာမေကွန်းအခုလိုပြောဆိုတာဟာသုံးနှစ်အတွင်းမှာဒါဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ပထမအကြိမ်ကျန်းသစ္စာဆိုတော့အစိုးရအနေနဲ့ဒီဂရီကဝတ်တွေကိုဥစားပေးပြီးတော့ပြောဆိုခဲ့တယ်လို့ပဲအခု၃နှစ်မြောက်မေကွန်းမှာတော့အစိုးရရဲ့၃နှစ်အတွင်းဆောင်ရွက်ချက်တွေအောင်မြင်မှုတွေနဲ့ဒီအောင်မြင်မှုဆိုတဲ့သူ့ရဲ့အစိုးရတမိုင်းမှတ်တိုင်မှာပါဝင်ဆောင်ရွက်ခဲ့ကြသူတွေကိုကျေးဇူးတင်စကားပြောဆိုတာတွေအဓိကပါတယ်လို့ပြောရမှာပါသမရမေကွန်းပြောစင်မှာတော့ဒီအစိုးရအဖွဲ့တာဝန်ရှိသူတွေပြင်ကာကွယ်ရေးဦးစီးချုပ်လည်းတက်ရောက်တာတွေ့ရပါတယ်နောက်နိုင်ငံတကာတာဏမန်ချို့နဲ့အဖွဲ့အစည်းတွေကလေးလာသူတွေလည်းတက်ရောက်နားထောင်ခဲ့တာတွေ့ရပါတယ်ခင်ဗျာ